အလုသမာအခွင့်အရေးချိုးဖောက်ခံရပေမဲ့ထိတိရရောက်အရေးမယူလို့ဆိုပြီးနေပြည်တော်မှာရှိတဲ့အလုသမာဝန်ကြီးဌာနနဲ့တမရယုံတို့ကိုတိုင်ကြားဖို့စ조사ကြတဲ့အလုသမာတွေဟာလုံခြုံရေးအာဏာပိုင်တွေနဲ့ထိတ်တက်ရင်ဆိုင်မှုတွေကြုံခဲ့ရပါတယ်ကားသုံးစီးနဲ့ရန်ကုန်မြို့တိုင်ဖနတ်ဆက်ယုံကအလုသမာတရားလောက်ဟာနေပြည်တော်အဝင်မှာပဲရဲအင်အားအလုံးအရင်နဲ့ပိတ်ဆို့တားဆီးခံခဲ့ရတယ်လို့အလုသမာရဲ့လှုပ်ရှားသူတွေကပြောပါရယ်အပြည့်စုံကတော့ဆက်သွဲစုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းထောက်မအေးအေးမကသတင်းပေးပို့ထားပါရယ်ရှင
်အလုသမာအခွင့်အရေးချိုးဖောက်ခံရမှုတွေကိုတိုင်ကြားစာတွေပေးပို့ဖို့အတွက်နိုင်ငံတော်သမရယုံကိုလာခဲ့တဲ့တိုင်ဖနတ်ဆက်ယုံကအလုသမာတွေဟာမနက်6နာရီကျော်အချိန်ကစပြီးနေပြည်တော်အဝင်ဒက္ခဏစီရီမြို့နယ်ထဲမှာပဲနှစ်ချိန်ပိတ်ဆို့ခံနေရတာပါ။ဘာကြောင့်နေပြည်တော်ကိုလာရောက်ပြီးလူအစုဝေးနဲ့တိုင်ကြားစာပို့ရတယ်လဲဆိုတာကိုတော့အလုသမားခေါင်းဆောင်တဦးဖြစ်တဲ့မတ်ချန်းငိန်းကိုကအခုလိုပြောပြပါဗျ
။ဟုတ်ကဲ့ပါ။ကျမတို့ဒီတိုင်ဖနတ်ဆောင်လို့ရှိရနေပြီးတော့အလုသမားအဖွဲ့အစည်းဥပဒေကိုကျမတို့ဆိုးဖောက်ဆိုးဖောက်ခဲ့ပြီးတော့အလုံးမှုဆောင်အဖွဲ့တွေမှာဒီလောက်တိုင်ဝင်တာပေါ့မို့အလုပ်ရှင်တွေနဲ့မပေးပဲတားမြစ်ပြီးတော့ချိုးပေါက်တာပဲ။အဲလိုသမားသမားကရလုံမှုဆောင်ဖွဲ့ဝင်တွေကအဲ့ဒီချိုးပေါက်တဲ့ခန်းကဏ္ဍကိုကျမတို့အနေနဲ့တက်ဆိုင်ရာပြည်တော်သူဝင်ကြီးဒီကိုကျမတို့အကြိမ်ကြိမ်စာတင်ပြီးတော့တက်ဆိုင်ရာမြို့နယ်ဌာနတာဝန်ရှိသူတွေဒီမှာလည်းကျမတို့အနေနဲ့တောင်းဆိုတိုင်ကြားခဲ့ပေမဲ့မြို့နယ်ဆင့်နောက်တိုင်းပြည်သားရေးဆင့်ညွှန်ကြားရေးမှူးဆင့်နေရနေပြီးတော့တာဝန်ယူဖြည့်ရှင်းပေးနိုင်ခြင်းလုံးဝမရှိဘူး။တာဝန်ယူဆုံးဖြတ်ပေးပြီးတော့ဖြည့်ရှင်းနိုင်တဲ့ဆင့်လေးညွှန်ကြားရေးမှူးချုပ်တဲ့ပြည်တော်သူဝင်ကြီးပဲရှိပါရဲဆိုတာကြောင့်ကျမတို့အနေနဲ့နေပြည်တော်ဒီဝန်ကြီးဌာနရဲ့နိုင်ငံတော်သမတအရုံးကိုကျမတို့လာရောက်ပြီးတော့ကျမတို့ဒီကြောက်ဆိုတင်ပြရခြင်းဖြစ်ပါတယ်ဟုတ်ဘူ
းသူတို့ကိုနေပြည်တော်အဝင်မှာပဲနှစ်ကြိမ်ပိတ်ဆို့ခဲ့ပြီးဒုတိယကြိမ်ပိတ်ဆို့တဲ့အခါမှာတော့ရဲရင်ကအများအပြားနဲ့ရန်ကုန်ကိုပြန်လှည့်ဖို့အတွက်ဖိအားပေးပြောဆိုနေတယ်လို့လည်းဆိုပါတယ
်ဟုတ်တယ်ဟိုပထမတစ်ဆင့်ပိတ်တဲ့နေရာကနေတော့ကျမတို့ဆော့ခွင့်ရှိတယ်အခုဒီပထမတစ်ဆင့်ကတော့ကျမတို့ဒီဒက္ခဏပြည်ကဒီနေပြည်တော်အဝင်မှာပိတ်တယ်အနာကနိုင်ငံတော်သမတအရုပ်ခုချိန်မှာတော့နိုင်ငံတော်သမတအရုပ်ကိုသွားတဲ့အခြေအနေမှာကျွန်တော်နိုင်ငံတော်သမတအရုပ်ကိုဒီတင်ပြတာဆိုမဲ့ဒါလေးသွားတင်မဲ့ခိုင်ရတာကိုသွားနေရတဲ့ဖို့ဝင်နေပြီးတော့ဒါအေးအားအများကြီးနဲ့ကျွန်တော်ပိတ်ထားတဲ့ရှင်အာကျွန်တော်တို့ကိုပထမအဆုံးပြောတာကတော့လေဒီခဝေးလိုင်းဆက်တဲ့မလို့ကားတွေကနေပြီးတော့ဒီရင်မောင်းဟိုဒီနေရာဖြတ်တန်းမှုမရှိဘူးအားရင်မောင်းလို့မရဘူးဆိုပြီးပိတ်ပါတယ်အပိတ်တဲ့အခြေအနေမှာကျွန်တော်တို့ကတောင်ရှိတဲ့တွင်နဲ့သွားရောက်ဆွနေတဲ့ခိုင်ရတာမှာကျမတို့ကားပိတ်ရင်လည်းကျမတို့တစ်ခါမှကားထားပြီးလည်းကျမတို့အေးချမ်းသွားမယ်ဆိုတဲ့အခြေအနေကြတော့လုံလုံရေးရလူတွေပါလုံးဝသွားဖို့မရှိပါဘူးဆိုပြီးကျမတို့ပိတ်ဆို့ထားတဲ့ခံစားမှုရှိတယ်။ကားတွေကိုနောက်ကျောင်းပြန်လှည့်ပြီးနောက်ကျောင်းပြန်ပြီးတော့ကားတွေကိုမားမှုလည်းပြောထားတယ်။နိုင်ငံတော်သမတရုံးကိုကျမတို့တင်ပြဖို့ဘယ်လိုပုံစံနဲ့လဲဆိုတာကျမတို့ကိုသွားရောက်ခွင့်လုံးဝနိုင်ငံတော်သမတရုံးကိုသွားမှဖြစ်တဲ့အတွက်ဘယ်လိုပုံစံနဲ့သွားရောက်ခွင့်လုံးဝမပေးနိုင်ဘူးဆိုတဲ့အတိုင်းသာလည်းရဲတပ်ဖွဲ့ကပိတ်တော့
အလုသမား100နီးပါးထဲမှာအမျိုးသား10ဦးခန့်သာပါဝင်ပြီးအများစုကအမျိုးသမီးတွေဖြစ်ကြပါတယ်။သူတို့တွေဟာတိုင်ကြားစာကိုပေးနိုင်ဖို့အတွက်ရုံးချိန်အမီလာခဲ့ကြပြီးမဲ့ပိတ်ဆို့တားဆီးထားတဲ့အတွက်ညနေပိုင်းအထိအတားအဆီးတွေဖယ်ရှားပေးဖို့အတွက်တောင်းဆိုနေဆဲဖြစ်ပါတယ်။လိုင်သားရဆက်မှုစုံသုံးပါရှိတဲ့တိုင်ဟီဖနတ်ဆက်ယုံဟာ2012ခုနှစ်ကတည်းကစပြီးအလုသမားတွေရဲ့အနေဆုံးအခြေခံလစာတုံ့ပြန်ပေးရေးနဲ့အလုသမားအခွင့်အရေးတွေအတွက်တောင်းဆိုဆန္ဒပြခဲ့ကြတာပါ။တိုင်ကြီးဖနက်ဆက်ယုံဟာအလုသမားတွေဦးဆောင်ပြီးအလုသမားတက်မကကိုဖွဲ့စည်းထားတဲ့ဆက်ယုံလည်းဖြစ်ပါရဲ့ရှင်။